စီးရီးယားနိုင်ငံမှာဖြစ်ပွားနေတဲ့စစ်ပွဲနဲ့စီးရီးယားကိုအာရဗ်ကမ္ဘာကနေဖယ်ချင်ထားမှုအဆုံးသတ်ရေးအဖြေရှာဖို့အတွက်အာရဗ်နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေဆော်ရီအာရေဗီယာမှာတွေ့ဆုံနေကြပါတယ်။ပင်လယ်ကွေ့ဒေသနိုင်ငံများပူးပေါင်းဆောင်ရွက်ရေးကောင်စီအဖွဲ့ဝင်6နိုင်ငံဖြစ်တဲ့ဘာရိန်း၊ကူဝိတ်၊အိုမန်၊ကာတာ၊ဆော်ရီအာရေဗီယာနဲ့ UAE တို့နဲ့အတူအီဂျစ်၊အီရတ်၊ဂျော်ဒန်နိုင်ငံတွေကထိပ်တန်းတန်တပန်တွေဟာဆော်ရီအာရေဗီယာရဲ့ပန်ကြားချက်နဲ့ဆော်ရီအာရေဗီယာကိုရောက်ရှိနေတာဖြစ်ပါတယ်။Sorry Arabia ရဲ့လှုပ်ဆောင်မှုတွေကိုအခြေခံပြီးအာရဗ်ကမ္ဘာကနေဖယ်ချင်ထားတာကြောင့်စီးရီးယားနဲ့ပုံမှန်ဆက်ဆံရေးပြန်လုပ်ဖို့မဖြစ်နိုင်ဘူးလို့တယောက်လာသူတချို့ကသဘောထားတဲ့အတွက်ပြင်းပြင်းထန်ထန်ဆွေးနွေးရနိုင်ခြေရှိပါတယ်။သမ္မတ Bashar al-Assad အုပ်ချုပ်မှုအောက်ကစီးရီးယားမှာဆယ်စုနှစ်နဲ့ကြီးကြာမြင့်ခဲ့တဲ့စစ်ပွဲတွေကြောင့်ပြည်သူတန်းတဝက်ကျော်လောက်သေဆုံးရသလိုဆန္ဒပြမှုတွေကိုရဲအဆက်ဆက်ချိန်မုန်းနေတာကြောင့်နိုင်ငံဥယေတဝက်လောက်ကလည်းအိုးအိမ်ဆွန့်ခွာထွက်ပြေးခဲ့ကြရပါတယ်။ဒါပေမဲ့မကြာသေးခင်ကလှုပ်ခတ်ခဲ့တဲ့ပြင်းထန်တဲ့ငလျင်ကြောင့်တူရကီနဲ့ဆီးရီးယားကတိုက်ခိုက်သေဆုံးမှုတွေကနေဆီးရီးယားအပေါ်သဘောထားပျော်ပြောင်းသူတွေလည်းရှိလာပါတယ်။